2023ခုနှစ်အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေအုပ်စုပွဲစဉ်တွေကြာတာပရင်းတွေကပြီးဆုံးခဲ့ပါပြီ။ပြိုင်ပွဲမှာဘိုးဆွဲဖို့ရေပန်းစားနေတဲ့နာမည်ကြီးတချင်းအသင်းတချို့ပါဝင်အသင်းတချို့ဟာအုပ်စုအဆင့်ကပဲထွက်လိုက်ရပါတယ်။ဒုတိယဆင့်ရှုပ်ထွက်ပွဲတွေကိုစနေနေ့မှာစတင်မှာဖြစ်ပါတယ်။ဒီပွဲတွေပေါ်ပွဲကြိုသုံးသပ်ချက်နဲ့ဒီပြိုင်ပွဲမှာဘယ်အသင်းတွေဘိုးဆွဲနိုင်ချေရှိတယ်လဲဆိုတဲ့ရှေ့အလားအလာတွေပေါ်ကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်။
ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကတော့ကြာတာရင်းတွေကပဲပြီးဆုံးသွားခဲ့ပါပြီ။ဆွစ်ဇာလန်၊ဩစတြေးလျ၊ဂျပန်၊အင်္ဂလန်၊နယ်သာလန်၊ပြင်သစ်၊ဆွီဒင်နဲ့ကိုလံဘီယာအသင်းတွေကတော့အုပ်စုပထမရပြီးဘိုးဆွဲဖို့ရေပန်းစားတဲ့အထက်ကအမေရိကန်နဲ့စပိန်တို့ကအုပ်စုဒုတိယရပြီးတော့ဂျာမနီနဲ့ဘရာဇီးလ်အသင်းတွေကတော့အုပ်စုအဆင့်ကနေထွက်လာရပါတယ်။ကြာတာရင်းတွေကကစားခဲ့တဲ့အုပ်စု8ကနောက်ဆုံးပွဲစဉ်မှာမော်ရိုကိုကကိုလံဘီယာကိုတကူးကိုမရှိနဲ့နိုင်ပြီးနာမည်ကြီးဂျာမနီကတောင်ကိုရီးယားနဲ့တကူးစီတည်ဖြစ်သွားလို့ကိုလံဘီယာနဲ့မော်ရိုကိုက6မှတ်စီနဲ့နောက်တစ်ဆင့်တက်သွားပြီးတော့ဂျာမနီသဲအုပ်စုအဆင့်ကနေပြုတ်သွားတာပါဂျာမနီသဲအုပ်စုအဆင့်ကနေထွက်လိုက်ရတဲ့ဖက်သက်ပြီးဂျာမန်ဘောလုံးပရိသတ်တဦးကတော့
so gut und herausragend das erste spiel war so wenig
ပထမပွဲတော့ကတော့တော်တော်ကောင်းပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့တိတ်မကောင်းတော့ဘူးအနည်းတန်းတလူပါပဲကစားပုံကလည်းယူတော့မှန်းရလွယ်ပါတယ်သူတို့ကဂိုးရှိကိုဖြတ်တင်မယ်အဲ့ဒီမှာပေါ့ကခေါင်းတိုက်ပြီးဖြစ်ဖြစ်ဒါမှမဟုတ်ပိတ်သွင်းပြီးဖြစ်ဖြစ်အကန့်မယ်သူတို့ကစားကောကဒါပါပဲအဲ့ဒါကြောင့်သူတို့နောက်တစ်ဆင့်မတက်တင်ပါဘူးပြောရတာတိတ်တော့မကောင်းပါဘူးဒါပေမဲ့သူတို့ကစားပုံကိုတော့သူတို့ပြန်ကြည့်တင်တယ်လို့ထင်ပါတယ်
လက်ရှိချန်ပီယံအမေရိကန်အသင်းကတော့အုပ်စုအီမှာတပွဲနိုင်နှစ်ပွဲသီး၅မှတ်နဲ့အုပ်စုဒုတိယသာရခဲ့ပြီးတော့ထင်သလောက်ခြေစွမ်းမပြနိုင်ခဲ့တာကိုလည်းတွေ့ခဲ့ရပါတယ်။ဆိုတော့အမေရိကန်အသင်းချန်ပီယံဘွဲ့ကိုကာကွယ်ပြီးတော့သုံးကြိမ်ဆက်ပိုးဆွဲနိုင်ပါမလား။အမေရိကန်အသင်းရဲ့အလားအလာနဲ့ပတ်သက်ပြီးတော့ Soccer Follow Channel ရဲ့အင်တာဗျူးကိုကျော်မျိုးရံကိုမေးကြည့်ထားပါတယ်
။အမေရိကန်အသင်းရဲ့အားနည်းစွာခုနလူငယ်များနေပြီးတော့နောက်တစ်ချက်ကအချမ်းခံမှုမကောင်းဘူးဗျ။နောက်တစ်ချက်ကဘောလုံးတိုက်ဆက်ပိုင်းမှာအဆုံးသတ်မှုအားနဲ့အဲ့ဒီနှစ်ချက်ကိုတော့ပြင်နိုင်မယ်ဆိုရင်တော့ American team ဟာအုပ်စုအဆင့်မှာပေါ်ခဲ့အပားတွေကိုကျော်လွန်နိုင်တယ်မယ်လို့ထင်တယ်။ဒါပေမဲ့ကျွန်တော်တော့မမြင်ဘူးပြော။အဓိကအရင်တော့ American team ကတိုက်ဆက်အရင်ကောင်းတယ်။အခုနောက်ပိုင်းမှာတိုက်ဆက်ကအရင်အားနဲ့ရောchampion ဖြစ်နိုင်တဲ့တိုက်ဆက်အစွမ်းမျိုးကိုမဖိုင်ဆိုင်တော့ဘူးလို့ကျွန်တော်မြင်တယ်။ကျွန်တော်က American team ဟာ၃ချိန်ဆက်တိုက်အမျိုးသမီးကမ္ဘာဖလားတရဖူကိုမရနိုင်ဘူးလို့ထင်တယ်ခင်ဗျာ။
American အမျိုးသမီးအသင်းဟာကမ္ဘာဖလားကို1961 69 2015နဲ့2019ခုနှစ်တွေမှာ၄ချိန်အနိုင်ရထားပြီးတော့ဂျာမနီက၂ချိန်၊နော်ဝေးနဲ့ဂျပန်နိုင်ငံတွေက၁ချိန်စီရထားတာပါ။ဆိုတော့ဒီနှစ်မှာဘယ်အသင်းပိုဆွဲမှာပါလဲ။အုပ်စုပွဲစဉ်တွေမှာကစားသွားတဲ့ခြေစမ်းတွေပေါ်မှာအခြေခံပြီးတော့ကိုကျော်မျိုးကတော့အခုလိုသုံးသပ်ပါတယ
်။အုပ်စုဆွေးပွဲစဉ်တွေမှာတော့ခုနကျွန်တော်ပြောခဲ့သလိုပိုပဲဂျပန်၊နယ်သာလန်နဲ့ပြင်သစ်ကိုကျွန်တော်စိုက်တယ်။အင်္ဂလန်ကတော့အလုပ်သိမ့်မကြိုက်ဘူးပြော။အင်္ဂလန်ကတော့ဒီမကြိုက်ဒါပေမဲ့သူကရေဖန်ဆောင်မှုကောင်မှာအမေရိကန်ကိုနည်းနည်းလေးတော့ကျော်ပြတ်လာတယ်ဆိုတော့ကျွန်တော်တို့ short တက်လို့တော့မရအောင်ဘူးပေါ့နော်အဲအင်္ဂလန်ကိုတော့ကျွန်တော်မကြိုက်ကျွန်တော်ဂျပန်၊နယ်သာလန်ရေပြင်သစ်ကေအဲသူတော့ကျွန်တော်ချန်ပီယံဖြစ်နိုင်ခြေရှိတဲ့အသင်းတွေထဲမှာကျွန်တော်ဖြည့်ထားတယ်ခင်ဗျာ
ဒီနေ့စနေနေ့မှာတော့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုကစားကြမှာဖြစ်ပြီးတော့အဲ့မှာတော့ဆွစ်ဇာလန်နဲ့စပိန်၊ဂျပန်နဲ့နော်ဝေးကိုကစားကြမှာဖြစ်ပါတယ်ဒီပွဲတွေနဲ့ပတ်သက်ပြီးကိုကျော်မျိုးရံကတော့အခုလိုခံမမှတယ်
ဒီပွဲမှာစပိန်နဲ့ဂျပန်ကတော့ရေဘန်အဆောဆုံးဖြစ်ပြီးတော့ quarter final တက်ဖို့